အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့တရုတ်သမ္မတရှီချင်းပင်တို့ကြာသပတေးကနှစ်နာရီကျော်ကြာဆွေးနွေးရမှာထိုင်ဝမ်အရေးယူကရိန်းပေါ်ရုရှားကျူးကျော်မှုတွေနဲ့ပတ်သက်လို့တင်းမာမှုတွေစီးပွားရေးကိစ္စတွေကိုဆွေးနွေးကြပါတယ်ဆွေးနွေးမှုအတွင်းထိုင်ဝမ်အရေးနဲ့ပတ်သက်လို့အမေရိကန်ရဲ့မူဝါဒအပြောင်းအလဲမရှိကြောင်းသမ္မတဘိုင်ဒန်ကပြောခဲ့တယ်လို့တရုတ်သမ္မတကတော့ထိုင်ဝမ်အရေးအမေရိကန်ကိုသတိပေးတဲ့အကြောင်းလဲနောက်ပိုင်းမှာသတင်းထုတ်ပြန်ခဲ့တာပါထိုင်ဝမ်အရေးနဲ့ပတ်သက်လို့အမေရိကန်ရဲ့မူဝါဒအပြောင်းအလဲမရှိကြောင်းနဲ့လက်ရှိအခြေအနေကိုအတင်းအကျပ်ပြောင်းလဲဖို့ကြိုးပမ်းမှုတွေဒေသရင်းငြိမ်းချမ်းရေးနဲ့တည်ငြိမ်မှုပြပြားစီမဲ့လုပ်ရက်တွေကိုအပြင်းထန်ဆန့်ကျင်ကြောင်းအလေးထားပြောခဲ့တယ်လို့လည်းအမေရိကန်သမ္မတအင်ဂျီရောကကြေညာချက်ထုတ်ပြန်ပါတယ်တရုတ်သမ္မတကတော့ထိုင်ဝမ်အရေးနဲ့ပတ်သက်လို့မီးနယ်ကစားတဲ့သူကနောက်ဆုံးတစ်နှစ်မှာမီးဒဏ်တင်တဲ့ကြောင်းနဲ့ဒါကိုလည်းအမေရိကန်ကအပြည့်အဝနားလည်မယ်လို့ညွှန်လင်းတဲ့အကြောင်းနိုင်ငံပိုင်စင်ဝါသတင်းကဖော်ပြပါတယ်အမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီတွားရောက်ဖို့ပြင်ဆင်နေတာပါအဝင်ထိုင်ဝမ်အရေးနဲ့ပတ်သက်လို့အမေရိကန်နဲ့တရုတ်နိုင်ငံကြားတင်းမာမှုအသစ်တွေပေါ်ပေါက်နေချိန်မှာပဲနှစ်နိုင်ငံခေါင်းဆောင်တွေဆက်သွယ်စကားပြောကြတာပါတရုတ်နိုင်ငံကြားရဲ့ဝန်ကြီးဌာနပြောခဲ့ရသူကျောက်လီချန်းကတော့အမေရိကန်လွှတ်တော်ဥက္ကဋ္ဌရဲ့ထိုင်ဝမ်ခီးစဉ်ကိုအပြန်အလှန်တုံ့ပြန်မဲ့ကြောင်းပေါ်ထူးနေမှာပဲပြောဆိုထားပါတယ်အမေရိကန်အမျိုးသားလွန်ကျွန်ရေးကောင်စီပြောခွင့်ရဂျွန်ကာဘီကတော့တရုတ်သမ္မတနဲ့ဆက်သွယ်ရေးလမ်းကြောင်းတွေဖွင့်ထားဖို့သမ္မတဘိုင်ဒန်ကလိုလားတဲ့အကြောင်းပြောဆိုထားပါတယ်